ကျောင်းနိုင်ငံဝူဟန်မြို့မှာစတင်ပေါ်ပေါက်ပြီးပြည်နှံကူးစက်တဲ့ကိုရိုနာဗိုင်းရပ်ဆိုင်ရာအချက်လက်တွေကိုပို့ပြီးတော့ထုတ်ပြန်မျှဝေဖို့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတရုတ်ကိုတောင်းဆိုထားပါတယ်။ကိုရိုနာဗိုင်းရပ်ပြည်နှံကူးစက်မှုကြောင့်လူပေါင်း30ကျော်သေဆုံးရပြီးဖြစ်တယ်လို့နိုင်ငံပေါင်း18နိုင်ငံမှာဗိုင်းရပ်ကူးစက်ခံထားရသူ9400ကျော်ရှိနေပါပြီ။ယောဂလက္ခဏာမပြသေးတဲ့ကူးစက်ခံထားရသူတွေကလည်းပြည်နှံနိုင်တယ်လို့တရုတ်ကျွမ်းကျင်သူတွေကပြောဆိုထားပေမဲ့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဒီအချက်ကိုအတိမပြုသေးပါဘူး။အမေရိကန် CDC အနေနဲ့အချက်လက်တွေကိုပြန်လည်သုံးသပ်နိုင်တဲ့အခွင့်အရေးမရသေးဘူးလို့ကူးစက်ရောဂါကာကွယ်တားဆီးရေးဌာန CDC ညွှန်ကြားမှု Robert Redfield ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်မှာအချက်လက်တွေရှိတယ်လို့ယုံကြည်ထားကြောင်းပိုပြီးတိတိကျကျနဲ့ပြန်လည်သုံးသပ်နိုင်ဖို့မျှော်လင့်ကြောင်းအမေရိကန် CDC ညွှန်ကြားရေးမှူးကပြောပါတယ်။ယောဂါလက္ခဏာမပြဘဲဗိုင်းရပ်စ်ကူးစက်ခံထားရသူလူနာကနေပြန့်နှံ့ကူးစက်နိုင်တယ်ဆိုရင်တော့တခြားစစ်ဆေးတဲ့နည်းစနစ်တွေလိုအပ်လာပြီလို့လည်းဓာတ်မတည့်မှုနဲ့ကူးစက်မြန်ယောဂါများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေး Institute Director Anthony Fauci ကလည်းပြောဆိုထားပါတယ်။